အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပること့စ်ကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်ဖို့အတွက်ဥရောပနိုင်ငံတွေကလာမဲ့ခီးသည်တွေကိုတောက်စာနေကစပြီးတော့ရက်30အထိဝင်ခွင့်တားမြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။ကိုရိုနာဗိုင်းရပること့စ်ကူးစက်မှုတိုက်ဖျက်ရေးနဲ့ကူးစက်မှုကြောင့်စီးပွားရေးထိခိုက်မှုကိုကြားကန်ပေးရေးအစီအစဉ်တွေကိုပုတ်ထုံးနေညာတို့ကတနိုင်ငံလုံးကိုထုတ်လွှင့်တဲ့မိန့်ခွန်းမှာသမ္မတထရမ့်ကပြောကြားသွားခဲ့တာဖြစ်ပါတယ်
။ To keep new cases from entering our shores.We will be suspending all travel from Europe to the United States for the next 30 days.
American တဲကိုယောဂဖြစ်နေသူတွေဝင်ရောက်လာမှာကိုကာကွယ်တဲ့အနေနဲ့နောက်ချက်30အတွင်းဥရောပကနေ American စီလာမဲ့ခီးသွွာလာမှုအားလုံးကိုရပ်ဆိုင်းထားမယ်လို့ Donald Trump ကြေညာခဲ့တာဖြစ်ပါတယ်။တောက်ချာနေ့သကောင်ချိန်မှာစတင်အသက်ဝင်မဲ့ဒီကန့်တက်ချက်ဟာလိုအပ်တဲ့စစ်ဆင်မှုတွေလုပ်ထားတဲ့ American နိုင်ငံသားတွေမပါသလိုအခြေအနေပေါ်မူတည်ပြီးအပြောင်းအလဲရှိနိုင်တယ်လို့ Donald ရဲ့မင်ကွန်းထဲမှာပြောကြားသွားပါတယ်။American လာရာကန့်တက်တဲ့ထဲမှာ British နိုင်ငံမပါဝင်ပါဘူး။တနိုင်ငံနဲ့တနိုင်ငံနယ်စည်းအကန့်အသတ်မရှိသွားလာနိုင်တဲ့ဥရောပစံကန26နိုင်ငံမှာပြီးခဲ့တဲ့14ရက်အတွင်းရှိနေခဲ့သူတွေကို American ကိုဝင်ခွင့်မပြုဘူးလို့အင်ဂျီရောကြေညာချက်မှာရှင်းထားပါတယ်။ American နိုင်ငံသားတွေဆိုရင်တော့ကြိုတင်ဆေးဆက်မှုတွေလုပ်မဲ့တတ်မှတ်လေဆိပ်တွေကနေ American ကိုလာရမယ်လို့ပြောထားပါတယ်။ Coronavirus ကိုကူးစက်ပြန့်နှံ့မှုကိုကမ္ဘာအနှံ့ပြန့်နှံ့တဲ့ကာယရောဂါအဖြစ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကြေညာခဲ့ပြီးတဲ့နောက် American ပြည်ထောင်စုကအခုလိုမျိုးခီးသွွားကတ်သက်ချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုဆိုရင် virus ကိုကူးစက်နေတဲ့နိုင်ငံပေါင်း118နိုင်ငံရှိနေပြီးတော့ကူးစက်သူ32,000ကျော်သေဆုံးသူ4,600ထဲမှနေရှိနေပါတယ်။ virus ကိုစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာနောက်ထပ်ပိုးကူးသူအရေအတွက်ကျဆင်းနေပေမဲ့ကမ္ဘာမှာပိုးကူးသူဒုတိယမြောက်အများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့ကူးစက်သူတွေတိုးလာနေပါတယ်။မလို့အဖဲတနေရာကနေတနေရာသွားလာတာကိုတနိုင်ငံလုံးအတိုင်းအတာနဲ့ပိတ်ထားတဲ့အီတလီမှာအစားအသောက်ရောင်းတဲ့စူပါမားကတ်တွေဈေးဆိုင်တွေကလည်းလို့စားသောက်ဆိုင်တွေအရက်ဘားတွေစပယ်ညှက်ဆိုင်တွေအားလုံးကိုပိတ်ဖို့ဝန်ကြီးချုပ်ကဒီကနေ့ထပ်ပြီးတော့အမိန့်ထုတ်ခဲ့ပါတယ်